မြန်မာနိုင်ငံရဲ့အကြက်တဲ့အဖြစ်ရှာဖို့အတွက်ခီးလဲလဲနေတဲ့အာဆီယံအရှေ့တောင်အာရှအဖွဲ့အစည်းရဲ့အလဲကျသဘာပတိစင်ကာပူနိုင်ငံကနိုင်ငံခြားရေးဝန်ကြီးဂျော့ရှိုဟာကျောက်နိုင်ငံဘေကျင်းမြို့တော်ကတဆင့်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုမနေ့ကရောက်ရှိလာပြီးတော့နိုင်ငံခြားရေးဝန်ကြီးမာဆာဟီကိုခင်မူရာနဲ့မြမရေးဆွေးနွေးခဲ့ပါတယ်အဲ့နိုင်ငံသားဝင်ကြီးနှုတ်ကမြမရေးဖြစ်ရှင်းတဲ့နေရာမှာအစိုးရအပြောင်းနဲ့လှုပ်ဆရာမလိုဘူးလို့သဘောတူယူဆကြတဲ့အကြောင်းကြေညာပြောဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံကဂျပန်နိုင်ငံကသမိုင်းပါမောက်ခဒေါက်တာအေဂျင့်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီဝင်ကြီးနှစ်ယောက်ရဲ့ကြေညာချက်ကိုကျွန်တော်နားထောင်ကြည့်တဲ့အခါမှာပေါ့လေသူတို့ကမြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ဖို့ဆိုတာထက်မြန်မာနိုင်ငံရဲ့နိုင်ငံရေးလန်းစဉ်ပြောင်းလဲဖို့ဆိုတာကိုပဲသူတို့ဥတည်ပြီးတော့သူတို့လိုလားတယ်ပေါ့လေဒီမိုကရေစီကိုလိုလားတဲ့လူတွေဘက်ကကြားလိုက်လို့ရှိရင်တော့ဘာမှအပြောင်းလဲမရှိဘူးလို့ထင်စရာရှိပါတယ်ဒါပေမဲ့လည်းပဲဒီအာဆီယံမှာအစင်အလာကျဉ်းဆုံးလာတဲ့နိုင်ငံတနိုင်ငံရဲ့နိုင်ငံရေးကိုဝင်မဆွေးရေးဆိုတဲ့မူကနေပြီးတော့သွေးဖယ်လာတယ်ဆိုတာကိုတွေ့ရပါလိမ့်မယ်
Okay,
နောက်တစ်ချက်ကဂျပန်ဟာတောက်လျှောက်မြန်မာနိုင်ငံစစ်အစိုးရကိုတိုက်ရိုက်ဝေဖန်မှုဆိုတာမလုပ်သလောက်သူရှောင်ကျဉ်ခဲ့တယ်အဲ့လိုရှောင်ကျဉ်ရတဲ့အကြောင်းတွေကသူ့မှာရှိတယ်ဒါဟာမဟာဗျူဟာအရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေပါအ
ဲ့ဒ
ါအခုကိစ္စမှာလည်းပဲသူကဒီလိုစင်ကာပူဝန်ကြီးနဲ့ဒီသဘောထားကြီးညာချက်ကိုပြောလိုက်တယ်ဆိုတာဟာသူ့ရဲ့မဟာဗျူဟာသဘောတရားအရာသူပြောလိုက်ခြင်းသာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဆရာဒီလိုပါတာမန်လူကတော့ဒီလိုစဉ်းစားနိုင်ပါလိမ့်ဆရာကျွန်တော်တို့ဒီတမရော်နဲ့အတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်တခြားတိုင်းသားဖွဲ့စည်းတွေရောအကုန်လုံးအာဏာကိုမျှဝေခွဲယူပြီးနိုင်ငံရေးလမ်းစဉ်ကအဲ့လိုမျိုးပြောင်းမယ်ဆိုရင်အစိုးရကလုံးဝပြောင်းသွားပြီလေဆရာဟာတမရော်အစိုးရရယ်မဟုတ်တော့ဘူးအကုန်လုံးပါတဲ့အစိုးရဖြစ်သွားပြီအဲ့တော့ဒါအစိုးရပြောင်းသွားပြီဆိုတဲ့သဘောခင်ဗျာဒီစင်ကာပူဝန်ကြီးနဲ့ဂျပန်နိုင်ငံသားဝန်ကြီးနှစ်ပါးပြောတဲ့ဟာမှာတာမန်လူအနေနဲ့နားထွေးစရာဖြစ်တယ်လို့ဆိုလိုတာပါဆရာ
စစ်အစိုးရကဆက်ပြီးတော့တိုင်းပြည်ကိုဆက်ပြီးအုပ်ချုပ်သွားပြီးတော့မှတဖြည်းဖြည်းနဲ့ပြုပြင်သွားမယ်ဆိုပြီးတော့သူတို့ကတိုက်ရိုက်ပြောတာတော့မဟုတ်ဘူး road map 9ချက်ပေါ့လေဒီလမ်းစဉ်9ချက်ဆိုတဲ့ဟာကိုလက်မခံဘူးဆိုတာကတော့အာဆီယံကအတိအကျပြောပြီးပြီဂမ္ဘာကြီးကလည်းပြောပြီးပြီအဲဒီပေါ်မှာတရုတ်မပြောဘူးဂျပန်ကလည်းတိုက်ရိုက်တော့မပြောသေးဘူးပေါ့လေ
အဲ
ဒါပေမဲ့အခုဂျပန်နိုင်ငံရေးဝန်ကြီးကပြောလိုက်တဲ့စကားထဲမှာဒီသဘောဆက်ဝင်နိုင်တဲ့ဒီအကြောင်းအချက်တွေအများကြီးပါတယ်လို့တော့ကျွန်တော်တို့ယူဆတာပဲ
ဟုတ်ပြီဒါအာဆီယံရဲ့လှည့်ကြဥက္ကဋ္ဌဖြစ်တဲ့စင်ကာပူတို့เนาะတခါမြန်မာပြည်ပေါ်မှာအထောက်လျောက်ဩဇာရှိတဲ့ဂျပန်နိုင်ငံတို့ရဲ့စင်စားယူဆချက်ဒါပေမဲ့ကာကွယ်ကံချင်းဖြစ်တဲ့မြန်မာနိုင်ငံစိတ်အစိုးရရောဒါကိုလက်ခံနိုင်မှာမလားဆရာ
မြန်မာနိုင်ငံကိုတပ်မတော်ကအုပ်ချုပ်လာတာဟာဖြတ်သန်းလာတဲ့45နှစ်တာကာလနိုင်ငံရဲ့လူမှုစီးပွားရေးဖြစ်စဉ်ပေါ့ဗျာဒီဖြစ်စဉ်အပေါ်မှာဆက်ပြီးတော့တောင်းယူရမယ်ဆိုတာကိုသူတို့သဘောပေါက်ရင်သမိုင်းမှာဘယ်လိုမှတ်တမ်းတင်တာကိုခံမလဲဆိုတဲ့အချက်ဟာသူတို့ဒီနေ့စဉ်းစားရမယ်အချိန်ကိုရောက်နေပြီအဲ့လိုမစင်းစားဘူးဒီတိုင်းပဲရှေ့ကိုဆက်ပြီးတော့တိုးမယ်ဆိုလို့ရှိရင်အဲဒါပြည်သူကဘယ်လိုမှလက်မခံဘူးဆိုတာကိုအကြိမ်ပေါင်းများစွာပြခဲ့ပါပြီကျွန်တော်ထင်တယ်သူတို့ဘက်ကတစုံတရာတော့စဉ်းစားရနိုင်မယ်လို့ထင်တယ်
ဟုတ်ကဲ့ပါဆရာအဲ့တော့အဲ့အတိုင်းဖြစ်လာဖို့နော်အားလုံးပေါ့နော်ထီးလို့မင်းလို့မြန်မာပြည်သူလူထုရောနိုင်ငံတကာဒီသားစုရောလက်ခံတဲ့နိုင်ငံရေးပုံတံတခုဖြစ်ပေါ်လာဖို့ကိုကျွန်တော်တို့တိုင်းပြည်မှာအခိုင်အမာမှာ institution တခုပဲရှိတယ်အဲ့ဒါလည်းတတ်မတော့အဲ့ဒီတတ်မတော့ကိုအခုအားလုံးကရွှေလက်နဲ့ခေါ်နေရမလားဘူးဆိုတော့ဘလူလက်နဲ့များပြောင်းလဲပြီးခေါ်ရမလဲဆရာ
အေးဘလူလက်နဲ့ပြောင်းလဲခေါ်ရမလဲဆိုတဲ့ခါကျတော့ကုလသမဂ္ဂလိုအဖွဲ့အစည်းမျိုးမှလည်းပဲသူဟာရှုံးချဝေဖန်ခြင်းကိုခံရပြီးအခုသူနဲ့ရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့ဂျပန်နိုင်ငံကိုယ်တိုင်ကကိုပြင်းပြင်းထန်ထန်ဝေဖန်လာတဲ့အခြေအနေမှာရှိတယ်နောက်ပြီးတော့အိန္ဒိယကအစတုန်းကဘာမှမပြောပြင်မဲ့အတော်လေးဒီဟာမလုပ်သင့်တဲ့ကိစ္စဆိုတဲ့သဘောတရားမျိုးပေါအောင်ပြောတယ်သူဘက်ကရက်တီဗီပြောနေတာဟာဒီတူပြည်တပြည်ပဲရှိတယ်ဒီတမဟုတ်ချင်းတိုးတက်နေတဲ့တရုတ်ပြည်ဆိုတာဟာသူဘယ်လောက်ထိကြောထောက်နှောက်ခံပြုနိုင်မလဲသူတို့ဘက်ကစဉ်းစားရမယ့်အချက်ပေါ့ကျွန်တော်အဲ့ဒီအတိုင်းပဲယူဆပါတယ
်တိုကျိုမြို့ခါနာတက္ကသိုလ်ကအရှေ့တောင်အာရှနိုင်ငံများရေးရာအထူးပြုသမိုင်းပါမောက်ခဒေါက်တာအေဂျင့်ဖြစ်ပါတယ်ခင်ဗျာ